ဇန်နဝါရီလ23ရက်နေ့ကျရင်သမရရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဝင်ပြိုင်ကြမဲ့သမရလောင်းတွေကတော့တရုတ်အစိုးရနဲ့ငြင်းငြင်းနဲ့ဆက်ဆံရေးတည်ဆောက်လို့တဲ့ဆန္ဒရှိနေတာကိုထုတ်ဖော်ပြောလာကြပါတယ်။တရုတ်ကထိုင်ဝမ်ကိုသူပိုင်နယ်မြေအဖြစ်ကျင်းပပြီးစော်ကားနောက်ရှက်တာတွေတွန်းမြစ်လှုပ်လာနေချိန်မှာထိုင်ဝမ်အနေနဲ့စစ်ရေးနဲ့ငြင်းငြင်းရေးနှစ်ခုထဲကတစ်ခုရွေးရမယ့်အခြေအနေစိုက်နေတာပါ။လာမယ့်ရွေးကောက်ပွဲအတွက်အလားအလာအကောင်းဆုံးရှေ့ဆုံးကနေရာယူထားတဲ့လက်ရှိအာဏာရဒီမိုကရက်တစ်ပြည်သူ့ပါတီ DPP ရဲ့ဒုဥက္ကဋ္ဌဝီလျံလိုင်းကသူ့အနေနဲ့တရုတ်ဆိုရနဲ့ဆက်သွယ်စကားပြောဆိုဖို့လမ်းဖွင့်ထားတဲ့အကြောင်းစနေနေ့ကရုပ်သံကနေထုတ်လွှင့်တဲ့စကားဝိုင်းတစ်ခုမှပြောဆိုသွားပါတယ်။ဒါပေမဲ့တရုတ်ဆိုရကတော့ဝီလျံလိုင်းပဲဖြစ်ဖြစ်လက်ရှိသမ္မတဂျာယင်ဝမ်ပဲဖြစ်ဖြစ်စကားပြောဖို့ငြင်းပယ်ထားပါတယ်။တရုတ်ဆိုရအနေနဲ့ကတရုတ်ကိုလိုလားတဲ့အမျိုးသားရေးဒါမှမဟုတ်ကွမ်မင်တန်ပါတီကကိုစလေလောင်းကိုသာထောက်ခံလိုတာဖြစ်ပါတယ်။ဝီလျံလိုင်းနဲ့ချိုင်အင်ဝမ်တို့ကတော့ခွဲထွက်ရေးလိုလားသူတွေအဖြစ်ဝေဖန်ပြီးတရုတ်ကထိုင်ဝမ်ကိုတိုက်ခိုက်လာအောင်လှုံ့ဆော်ဖို့ကြိုးစားနေသူတွေလို့စွပ်စွဲထားတာပါ။ဝီလျံလိုင်းကတော့သူသမ္မတဖြစ်လာရင်ထိုင်ဝမ်ရဲ့ကာကွယ်ရေးနဲ့စီးပွားရေးပိုမိုခိုင်မာအားကောင်းအောင်ဆောင်ရွက်သွားမယ်အကြောင်းကတိပြုပြောဆိုထားပါတယ်ရှင်။